မြန်မာနိုင်ငံနဲ့ပတ်သက်တဲ့မဟာဗျူဟာရေးဆွဲရေးစောင့်ကြည့်ရေးနဲ့အစိုးရအဖွဲ့တွေကြားဆက်သွယ်ညှိနှိုင်းရေးထိုင်းအစိုးရအထူးအဖွဲ့ပထမအကြိမ်အစည်းအဝေးကိုလာမယ့် January 17ရက်နေ့မှာကျင်းပမယ့်အကြောင်းအစိုးရသတင်းရက်ွက်ကိုကိုးကားပြီးတော့ထိုင်း PBS သတင်းမှာဖော်ပြပါတယ်။မြန်မာရေးရအထူးအဖွဲ့ကိုထိုင်းနိုင်ငံသားရေးဝန်ကြီးမရီဆန်ဂီယန်ပွန်ဆာကကြီးကြပ်ပြီးပြည်ထောင်ဝန်ကြီးကာကွယ်ရေးဝန်ကြီးမျိုးသားလုံခြုံရေးကောင်စီနဲ့နိုင်ငံသားရေးဌာနထိပ်တန်းအရာရှိတွေပူးပေါင်းဖွဲ့စည်းထားတာဖြစ်ပါတယ်။အရင်ကမြန်မာရေးရအထူးအဖွဲ့ကိုကြီးကြပ်ခဲ့တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းပမ်ပရီဘဟီဒနူခရာကပြီးခဲ့တဲ့နှစ်မေလကနှုတ်ထွက်သွားကြတဲ့ကအဖွဲ့ကိုဖျက်သိမ်းခဲ့သလိုအစည်းအဝေးတွေလည်းကျင်းပနိုင်ခြင်းမရှိခဲ့ပါဘူး။အခုအစ်စ်ဖွဲ့လိုက်တဲ့အထူးအဖွဲ့ဟာမြန်မာနိုင်ငံအခြေအနေကိုစောင့်ကြည့်ပြီးပဋိပက္ခပေါ်ရေရှည်ရေတိုတက်ရောက်နိုင်ရေကိုသုံးသပ်ဖို့ဖြစ်သလိုပြည်ပြည်စုံနဲ့မဟာဗျူဟာရေးညှိနှိုင်းဖို့ဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေအဆက်မပြတ်ဆက်လက်ထောက်ပံ့နိုင်ရေးကိစ္စတွေလည်းပါဝင်တယ်လို့ထိုင်းအစိုးရအရာရှိတွေကပြောဆိုထားပါတယ်။ဒဇမလာအတွင်းမြန်မာအိမ်နီးချင်းနိုင်ငံတွေနဲ့အာဆီယံနိုင်ငံတွေပါဝင်တဲ့လူသဘောဆွေးနွေးပွဲကျင်းပခဲ့ပြီးအခု January လလယ်မှာအစိုးရအတွင်းမြန်မာအရေးအထူးအဖွဲ့အစည်းအဝေးကျင်းပတာဖြစ်ပါတယ်ခင်ဗျာ။